င်းစရာအီးမြစ်ကမားမှာမတူကွဲပြားတာတွေအခြေခံပြီးစစ်မြေတွေပဋိပက္ခတွေစီးတက်ကွဲသဏ္ဍာန်တွေအကြမ်းဖက်မှုတွေတင်းမာမှုတွေရန်ညှိုးတွေမလို့မုန်းထားမှုတွေစတာစတာတွေကြောင့်မငြင်းရမ်းနိုင်နေရှိနေပါတယ်ဒီအတွက်အချိန်လေးကုန်လူတွေပန်းယုံမကအသက်တွေလည်းစည်ရင်းရပြီးမွေလည်းလုံးရင်းသုံးရပါတယ်ငါနဲ့မတူငါရန်သူသဘောနဲ့ဒီလိုမျိုးတွေဖြစ်နေပေမဲ့သဘာဝအချင်းချင်းအပြန်အလှန်ထိမ့်ညိပြီးသဟစာတဖြစ်နေတဲ့ခရီးစနစ်ဖောက်ပြန်တဲ့ဒဏ်ကိုတော့နေထိုင်ရာဒေသတွေဘယ်လိုပဲကွာဝေးကွာဝေးပင်လယ်တွေတောင်တန်းတွေဘယ်လိုပဲခြားခြားအမြင်တူတူမတူတူအလုံးတူတူအနေနဲ့အများခံစားရပါလိမ့်မယ်တူတူခံစားရမယ်ဆိုတာတော့ရေမုံရသဘောဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေတူးချင်းဝင်းမွေးနေတဲ့နိုင်ငံတွေဖုံပြိုးတဲ့နိုင်ငံတွေကပို့လို့ခံစားရပါမယ်ဒီလိုရှိတာတော့ကမ္ဘာအချမ်းသာဆုံးစည်ရင်းဝင်အမေရိကန်ပြည်ထောင်စုမှာဘဝဝဘေးအန္တရာယ်ကြောင့်2018ခုနှစ်မှာဒေါ်လာ155သန်းဘူးဆွရှုံရပါတယ်။ခုလည်းအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမှာရေရည်ကြီးလို့နေပါတယ်။ဆက်မှုဒေါ်လာရေးကာလကဆလို့လူသားတွေကြောင့်လေတူတွေဖလွင်အာနိသင်ဓာတ်ငွေဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်မက်ထရစ်တန်ချိန်935ဘီလီယံရောက်ရှိထားပါတယ်။လွယ်လွယ်ပြောရရင်ဖြစ်တဲ့ပမာဏထက်ရေကိုရေငွေတွေပိုများလာလို့အမေရိကအနောက်အလယ်ပိုင်းမှာမိုးပိုရွာတာပါဒီလိုဖြစ်တတ်တာကိုမိုးလေဝသပညာရှင်ဦးထွန်းလိန်ကအသိပညာပေးလေရှိပြီးမြန်မာနိုင်ငံမှာမုတ်တုံအဝင်နောက်ကျပြီးမဲ့အထွက်ဆောတဲ့အကြောင်းလဲသတိပေးနေပါတယ်မိုးရီမှာရေကြီးတတ်တဲ့မြန်မာနိုင်ငံမှာခုဆိုနေရာတိရောက်ပြီးမို့ရေရှားတဲ့အရက်တွေမှာချွေတာပုံနေရပါတယ်ညရောအနှံတနိုင်ငံလုံးကိုပိုက်လိုင်းနဲ့ရေမပေးဝေးနိုင်တဲ့အတွက်မြစ်တွေချောင်းတွေရေကန်တွေကိုလည်းအားထားနေရပါတယ်။တကယ်တော့မြန်မာနိုင်ငံဟာရေရှားတဲ့နိုင်ငံမဟုတ်တာကိုအငြင်းသာဆယ်မြောင်းအရာရှိဥချိုချိုကတွက်ချက်ပြပါတယ်
။မြန်မာပြည်တကယ်တကယ်ပြောလို့ရင်ရေရှားတဲ့နိုင်ငံလို့ပြောလို့မရကမ္ဘာမှာရေရှားတဲ့လူသတ်မှတ်တာဒုတိယဟိုတနည်းကိုကလာ2000ရောက်ရင်ရေနေပြီဆိုလို့သတ်မှတ်တာကိုဖြစ်အောင်လေရရလုံးဝစားလာရေကျွန်တော်မမကြီးကအခုလူတယောက်ကိုဒီနေ့ကိုရေကလာတောင်းကျော်ဒီဆုံးနိုင်ပါလေကအတောင်းဝဲ2000ဒီဆုံးနိုင်နေနေတာအဲ့ဒါဘယ်လိုတွေ့လို့ဆိုတော့မမကြီးရှိရဲ့လူရင်နဲ့ဒီနေ့ကိုအရနိုင်နေကြီးတွေကိုအချိုးချရက
ြဒါပေမဲ့လည်းရေကိုစနစ်တကျစီမံခန့်ခွဲဖို့လိုတာကိုလေ
ကျွန်တော်နေကမိုးရင်းမှာမိုးရွာတယ်ပြေရကြရေရှာတယ်အခုအေရီတဲလို့မိုးလမတရားလောက်ရွာတဲ့နေရာတွေမှာရေရှာနေတယ်တနေ့လိုက်တိုင်းလို့မိုးလမတရားရှိသောရွာတဲ့တော်ဝဲလုံးနေရာလေရေးချားရပဲကျွန်တော်ဘာရေးကြည့်အောင်ဆိုတော့ management ရေးကြည့်ပါတယ်စီမံခန့်ခွဲမှုပေါ့
ဒီစီမံခန့်ခွဲရေးစနစ်ကြောင်းပြောရရင်ဣသရေးနိုင်ငံဟာကမ္ဘာမှာရေးတရားစာတကိုအထင်းသိမ်းနိုင်ဆုံးနိုင်ငံဖြစ်ပါတယ်ကြောက်ခဲကိုရေးညှစ်ယူတဲ့နိုင်ငံလို့တောင်တင်စားပြီးသိပ္ပံစာရေးဆရာတယောက်ကဣသရေးနိုင်ငံကရေးစီမံခန့်ခွဲရေးစနစ်ကြောင်းစာအုပ်ထုတ်ရေးပူပါတယ်ကမ္ဘာဘဏ်ကဒေါ်လာ84သန်းထည့်ဝင်တဲ့တရုတ်နိုင်ငံမြောက်ပိုင်းလွင်ချင်းရေထိန်းသိမ်းရေးစီမံချက်ဖော်ဆောင်တဲ့အခါမြောက်ရေအုံယော့သွားတယ်လို့လဲဆိုပါတယ်။တောင်ကိုရီးယားနိုင်ငံဆိုမြို့အနောက်တောင်မဲ့ကီလိုမီတာ30အကွာကဆွန်နိုမြို့ကိုဒေါ်လာ35ဘီလီယံအကုန်ကျခံပြီးရေစီမံခန့်ခွဲရေးစနစ်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမြို့တည်ဆောက်တာကလည်းရေစီမံခန့်ခွဲရေးစနစ်အတွက်နမူနာတစ်ခုဖြစ်ပါတယ်။ဒီစီမံချက်တွေဟာအကုန်ကြများလို့နိုင်ငံတိုင်းမျိုးတိုင်းလိုက်မလုံနိုင်သေးပါဘူးမြန်မာနိုင်ငံလိုရေတရံစာတလုံလောက်ပေမဲ့စနစ်ကောင်းမရှိတဲ့နိုင်ငံတွေကမ္ဘာမှာရှိနေပြီးရေကောင်းရေသားမရတဲ့နိုင်ငံတွေလည်းရှိပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေကိုအကူအညီပေးဖို့အမေရိကန်ရုပ်ရှင်မင်းသားမက်ဒါမွန်ပူးတွဲပါဝင်ထူထောင်တဲ့ water.org ပညာပေးဗီဒီယိုမှာဆိုရင
် If you don't know about the water crisis you should.2.6 billion people are affected. They lack clean water.
ဒီခေတ်ကရေပြဿနာကြောင့်မသိသေးရင်သိသင့်ပါတယ်။လူသား2006သိန်းဟာရေကောင်းရေသားမရပဲအိမ်သာလည်းမရှိကြပါဘူး။ကလေးတွေနေတိုင်းကြောက်မတက်နိုင်ကြပဲမိခင်တွေကလည်းမိန်နဲ့ချီလမ်းလျှောက်ပြီးရေသွားခတ်ရပါတယ်။ရေမပတ်နဲ့အတွဲမိသားစုတွေဖျားနာကြပြီးကလေး4000ကျော်နေတိုင်းသေဆုံးနေရတယ်လို့ပြောသွားတာပါ။တရရစမဲကြောင့်ပြိပခါကြောင့်ကြက်တက်မှုတွေကြောင့်သေဆုံးရတာမဟုတ်ပဲရေကောင်းရေသတ်မရတဲ့အတွက်လူအသက်တွေအလဟသဆွန်ရှုံရတာဖြစ်ပြီးတဘာဝပဟဇာတချိန်ရင်းရှားထင်းကြီးတဲ့စနစ်ယူရင်းတဲ့ဥပမာတစ်ခုလည်းဖြစ်ပါရဲ့ရှင်